အော်တိုဘာလ29ရက်တနင်္ဂနွေနေ့ကရန်ကုန်မှာလုပ်ခဲ့တဲ့မြန်မာတပ်မတော်နဲ့နိုင်ငံဝန်ထမ်းကောင်းများထောက်ခံပွဲဆိုတာဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တပ်မတော်ရဲ့လုံဆောင်ချက်တွေကိုထောက်ခံကုန်ပြုတာဖြစ်တယ်လို့ဦးဆောင်သူတွေကပြောသလိုအနောက်နိုင်ငံကြီးတချို့ရဲ့တပ်မတော်ခေါင်းဆောင်တွေအပေါ်မှာပြစ်မှတ်ထားအရေးယူတာတွေကိုနိုင်ငံတော်သမ္မတအနေနဲ့ကန့်ကွက်ပေးဖို့ဆိုပြီးတော့လည်းအဲ့ဒီပွဲအတွင်းမှာတောင်းဆိုတာတွေရှိခဲ့ပါတယ်ဒါပြင်လဲပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတက်မတော်ထောက်ခံပွဲမှာပူပေါင်းပါဝင်တာနဲ့ပတ်သက်ပြီးတော့ဒီကနေ့မှတင်းစားရှင်းလင်းပွဲလုပ်ခဲ့တယ်လို့ရခိုင်ပြည်နယ်ပြည်ထနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့အကြံပြုချက်တွေအတိုင်းသာဆောင်ရွက်နေမယ်ဆိုရင်အခြေအနေတွေကပိုပြီးဆိုးလာနိုင်တယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်တွေကဒီကနေ့ပြုလုပ်တဲ့တင်းစားရှင်းလင်းပွဲအတွင်းမှာလည်းပြောဆိုခဲ့တာရှိပါတယ်။ရခိုင်ပြည်နယ်မြောက်ချမ်းအကြမ်းဖက်တိုက်ခိုက်မှုအပြီးကုလသမဂ္ဂစီးရင်တွေအရာလူဦးရေ6သိန်းကျော်မကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဟာတက်မတော်ကလုပ်ခဲ့တယ်ဆိုပြီးတော့နိုင်ငံတကာကပြစ်တင်နေကြတာဖြစ်ပါတယ်။ဒါကြောင့်အခုမြန်မာတက်မတော်ထောက်ခံပွဲဆိုတာဟာအကြမ်းဖက်မှုကိုပိုးပြီးတော့တွန်းအားပေးတဲ့လုပ်ရပ်ဖြစ်တယ်လို့နိုင်ငံတကာဆိုင်မင်းနာတချို့မှဝေဖန်ရေးသားတာတွေတွေ့ရပါတယ်။အထူးသဖြင့်တော့ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတော့ပြည်ရင်းပြည်ပအမြင်မတူတာတွေဟာပိုးပြီးတော့တိတာထင်ရှားလာနေတယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်ညွညွသိန်းကတုံ့သက်ပါတယ်။
အဲ့တော့နိုင်ငံတကာဝေဖန်ချက်တွေကလည်းပဲပေါ့နော်ဒါလုံးဝကြီးမှားတယ်လို့တော့အမတို့ဟိုမဆိုပါဘူးပေါ့နော်ပုံသေးရှိလို့ဟိုပုံကြီးချဲ့တယ်လို့အမတို့ရိုးရိုးရှင်းရှင်းနဲ့တွေးနေပါတယ်ပေါ့နော်အဲဒါကြောင့်မလို့ဟိုပေါ့နော်နိုင်ငံတကာအနေနဲ့ကောအဓိကအဆိုးရပေါ့နော်ဟိုပြည်တွင်းအနေနဲ့ကောမြန်မာပြည်သူလူထုအနေနဲ့ကောဖြစ်နေတဲ့ပြဿနာကိုဓမ္မဒိဋ္ဌန်ကြကြပေါ့နော်ပုဂ္ဂလိကဆွဲပြီးခင်ခင်ရှင်းရှင်းနဲ့ဟိုဒီထက်ပိုပြီးတော့လေ့လာကြဖို့လိုမယ်လို့ပဲအမတုံ့တက်ရှင်းနေပေါ့နော်
အစာလို့ခေါ်တဲ့ကြံဖက်ဖွဲ့တွေကရခိုင်ပြည်နယ်ကနေကြားဆောင်တပ်တွေကိုအကြံဖက်တိုက်ခိုက်ခဲ့တဲ့နောက်ပိုင်းတပ်မတော်ကစစ်စီရေးလုပ်ပြီးတော့နယ်မြေရှင်းလင်းတဲ့အခါမှာအင်အားအလွန်အကျွံသုံးခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂနဲ့အတူနိုင်ငံကြီးတို့ကပြစ်တင်နေကြတာဖြစ်ပါတယ်။အခုတော့ဒီတပ်မတော်ထောက်ခံပွဲဆိုတာဟာအကြံဖက်ဖြည့်ရှင်းမှုကိုထောက်ခံတဲ့သဘောဖြစ်နေတာကြောင့်ပိုးပြီးတော့ပြစ်တင်စရာဖြစ်နေတယ်ဆိုတဲ့အမြင်နဲ့ရေးသားချက်တွေအပေါ်ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းရဲ့သုံးသပ်ချက်ကတော့
ဟုတ်ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်မှာအခုထောက်ခံပွဲတွေဟိုဘက်ထောက်ခံပွဲဒီဘက်ထောက်ခံပွဲလုပ်တယ်ဒါပေမဲ့ကိုထောက်ခံလိုက်တဲ့အကြောင်းအရာကနိုင်ငံတကာရဲ့ image မှာဘယ်လိုမျိုးဖြစ်မလဲဒါကိုသတိထားဖို့လည်းလိုအပ်တယ်နောက်တစ်ခုကကျွန်တော်ထောက်ခံတဲ့အကြောင်းရင်းကဂျင်းကျေးသောလူမှုအတိုင်းဝိုင်းကလက်ခံသောကျင့်စဉ်တွေလှုပ်ဆောင်ချက်တွေနောက်တစ်ခါကုလသမဂ္ဂကနေကြာထမ်းထားတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့ဒီဖွံ့မျိုးတိုးတက်ရေးကိုထိခိုက်တော့အရာတွေမဖြစ်ဖို့အတွက်ကတော့အရေးကြီးပါတယ
်အခုဆိုရင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ကင်တွယ်ဖြည့်ရှင်းမှုကိုထောက်ခံပွဲဘာသာပေါင်းစုံစုတောင်းပွဲတခါတက်မတော်ထောက်ခံပွဲစရာတွေကိုလှုပ်လာနေကြပါတယ်အခုလိုအစိုးရနဲ့တက်မတော်အပြိုင်အဆိုင်ထောက်ခံပွဲလုပ်နေတာဟာပြည်ပကမြမအရေးနဲ့ပတ်သက်ပြီးပြောဆိုနေတာတွေအပေါ်မြမလူထုရဲ့ဆန္ဒကိုသိစေခြင်းကြောင့်ပြတဲ့ပွဲတွေဖြစ်ပေမဲ့ပြည်ထနာအရေးအမြစ်ကိုတကယ်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတစ်ခုတော့မဟုတ်ဘူးလို့ဒေါက်တာဒေါညိုညိုသိန်းကသုံးသပ်ပါတယ်
ထောက်ခံပေါ်ဝေးဒီအပြိုင်လုပ်ခြင်းအပြင်ပေါ့နော်ဟိုပြဿနာကိုဖြေရှင်းတဲ့နည်းလမ်းအမှန်တော့မဟုတ်သေးဘူးပေါ့နော်ပြဿနာကိုဖြေရှင်းဖို့ကဖက်ဖက်မှာပါဝင်တဲ့သူတွေစိတ်ဟိုစားတွေအားလုံးကတိထက်ပို့ပြီးတော့အဓိပ္ပာယ်ရှိတဲ့နည်းလမ်းနေနဲ့ပြည့်စုံရှင်းလင်းပူးပေါင်းအဖြေရှာဖို့လိုတယ်ပေါ့နော်ဟိုထောက်ခံပွဲတွေကိုအပြိုင်ဆိုင်နှစ်ဖက်ပြုလုပ်နေခြင်းဟာအကောင်းဆုံးသောပြဿနာဖြေရှင်းမှုမဟုတ်ဘူးလို့တော့အမှားလို့သုံးသပ်ပါတယ်ပေါ့နော်
လူခွင့်လှူရှားနေတဲ့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းရဲ့သုံးသပ်ချက်ကိုလည်းတစ်ဆက်ထဲနားဆင်ပါအောင်ရှင်
။ဝင်းရံမှုအတွက်ကျွန်တော်တို့ကပြည်တွင်းမှာဝင်းရံနေလို့များကိုယ့်ရဲ့မြန်မာနိုင်ငံကိုတခြားကဘာကလည်းဝင်းရံနေဖို့အရန်ရေးကြည့်တယ်။အဲ့တော့အဲ့လိုမျိုးကျွန်တော်တို့ဌာနပြပြီးတော့ထောက်ခံနေုံနဲ့စိုင်းဘုတ်ကန်ယူနေမရပါဘူး။အဲ့ဒီခေတ်ကကုန်သွားပါပြီ။ကျွန်တော်ဆိုဒီအဲ့လိုမျိုးလှုပ်ဆောင်တာဖြစ်တဲ့အတွက်တချို့စီနေသားကိစ္စတွေတောင်ပေါ်လာကြကြတယ်။အဲ့လိုမျိုးပုံစံမဟုတ်ပဲနဲ့မြန်မာနိုင်ငံကိုကဘာကထောက်ခံစင်လို့ရှိရင်ကျွန်တော်တို့ခုနလိုတည်င်းအမှန်တွေထုတ်ပြန်တဲ့ကိစ္စမျိုးဘာကြောင့်ဒီလိုမျိုးဖြစ်နေလဲဆိုတာကိုပုံပုံလေးတင်ပြပြီးပူပေါင်းဆောင်ရွက်နိုင်တဲ့ကိစ္စမျိုးကိုလှုပ်ဆောင်တော့အရာမျိုးကသာလက်တွဲလှုပ်ဆောင်မှုဖြစ်လာပါလိမ့်မယ်ကိုယ်ဝန်လုံးကောင်းနဲ့မှပဲဒီထောက်ခံခိုင်းဝင်းရံခိုင်းတဲ့ဟာကကဘာမှာကျွန်တော်တို့ပုံမူပြီးတော့ထောက်ခံမှုမရပဲနဲ့အရင်တော့ကပုံစံအတိုင်းပဲ၊ဝါဒဖြန့်နေလူတို့တွေကိုစီယုံပြီးတော့မတမားတဲ့နည်းနဲ့စီယုံပြီးတော့လှုပ်ဆောင်နေဆိုတော့ပုံရိပ်ကိုပဲထပ်ပြီးရသွားစေနိုင်မှာလေ။ဒါကိုတတိပြုစစ်ချင်ပါတယ်ခင်ဗျ
။ရန်ကုန်မှာလုခဲ့တဲ့မြမတပ်ပြော်ထောက်ခံပွဲမှာအစိုးရရဲ့လုပ်ရတဲ့ချုပ်ပေါ်ဝေဖန်ထောက်ပြသွားတာတွေလည်းရှိပါသေးတယ်။အဓိကကတော့လူတို့နဲ့လှုပ်ရှားတဲ့ပွဲတွေမှာရည်ရွယ်ချက်ရှင်းရှင်းလင်းလင်းရှိဖို့လိုတယ်လို့လူပေါင်းတီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကလည်းပြောပါသေးတယ်။
အဲ့ရတွေကိုဥဆောင်ပြီးတော့မှလုံနေတဲ့သူတွေနောက်ကိုရအဲ့လိုဆောင်ရွက်ဖို့အတွက်စူးစမ်းနေတဲ့လူတွေကဘလို့ရည်ရွယ်ချက်တွေနဲ့ဘလို့ဆောင်ရွက်နေတယ်ဆိုတော့ကျွန်တော်လုံးလုံးနားမလဲဘူးကျွန်တော်လိုက်လို့မမိတာလားလို့မသိဘူးကျွန်တော်လုံးလုံးကိုဟိုနားမလဲဘူး အဲ့လိုကိစ္စမျိုးတွေကပို့ပြီးတော့တိုင်းပြီးဦးနာလို့ဟိုမတိမငိမ့်ဖြစ်အောင်လုပ်တယ်ပေါ့ဟိုပို့ပွဲလို့ဖြစ်နေတစ်ဖက်ကလည်းဒါလုပ်တစ်ဖက်ကလည်းဒါလုပ်ဆိုတော့အဲ့တစ်ခုစလုံးကလက်တွေ့မှာကတစုံတရာမတိငိမ့်ဖို့ကိုဖန်တီးနေလို့ဖြစ်နိုင်တယ်လို့ကျွန်တော်အဲ့လိုယူဆတယ်ဗျာ
ခုဆိုရင်ရခိုင်ပြည်နယ်မြောက်ချမ်းကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့လူတွေကိုပြန်ပြီးတော့လက်ခံနိုင်ဖို့အတွက်နှစ်နိုင်ငံသဘောတူညီချက်စာချုပ်ချုပ်ဆိုထားသလိုလာမယ့်နိုဝင်ဘာလအတွင်းမှာပြန်ပြီးတော့စီစဉ်လက်ခံနိုင်ဖို့အတွက်အစိုးရဘက်ကလုပ်ငန်းတွေလည်းစတင်ဆောင်ရွက်နေပြီဖြစ်ပါတယ်ရှင်။